Dhaka in Burmese.
မင်္ဂလာညနေခင်းပါခင်ဗျာ American ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA American အတန်းကနေ2019ခုနှစ်နိုမာလာ28ရက်ကြာသပတေးနေ့ညနေခင်းမြန်မာဘာသာစီစဉ်နေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 19နဲ့25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီခင်ဗျာဒီညနေအတွက်စီစဉ်မှုကတော့ကျွန်တော်ရန်နိုင်ပ
ါကျွန်တော်အောင်လင်းဟုတ်ပါဒီညနေနားဆင်မဲ့သတင်းတွေမှာတော့ဟောင်ကောင်မှာဒီမိုကရေစီရဲ့လှရှားသူတွေကိုအားပေးထောက်ခံတဲ့ဥပဒေမူကြမ်းတစ်ခုကိုအမေရိကန်သမ္မတဒေါ်နယ်ထရန့်ကလက်မှတ်ရေးထိုးတည်ပြလိုက်ပါတယ်။အမေရိကန်ရဲ့နျူကလ িয়ার ရေးဆွေးနွေးမှုတွေရပ်တန့်နေချိန်မှာပဲမြောက်ကိုရီးယားကဒီကနေ့မစ်ဆိုင်းတုံးတွေထပ်မံစမ်းသပ်ပြလွှတ်လိုက်ပါတယ်။ဒီလိုထိတန်းရောက်နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုတော့မဆုမျက်မှောင်နဲ့အတူကြီးညာပေးသွားမှာပါ
။ဟုတ်ကဲ့ပါသတင်းတွေပြီးနားဆင်ရမယ့်ထဲမှာတော့ထိုင်းမြန်မာနယ်စပ်ဖျားသုံးစုမှာမွန်တက်ဖွဲ့ရင်းနဲ့မြန်မာစုရတက်တွေမနေ့ကတိုက်ပွဲဖြစ်ပွားခဲ့တာနဲ့ဖတ်သက်ပြီး
ကျွန်မယောနေဝဲနေကိုကြာနော်အောက်ချီမှာသင်ပြအောင်ဘုရားနိုင်မှုမရှိခဲ့လို့ပေါ့လေဒါလို့ဖြစ်သွားတဲ့အပေါ်မှာကျွန်တော်တို့လက်စစ်မကောင်းဘူးရဒါလို့ဖြစ်သွားတဲ့အပေါ်မှာ
ဘွန်ပြည်ပါတီဒုဥက္ကဋ္ဌနိုင်ဟန်သာပြောသွားတာဖြစ်ပါတယ်ဒီအကြောင်းကိုမကြာခင်မှာနားဆင်ရမှာဖြစ်ပါတယ်ဒါအပြင်ရခိုင်ပြည်နယ်မြောက်ဦးမြို့နယ်တောင်ဘက်မှာဒီမြန်မာစိုးရတက်တဲ့အေးရခိုင်လက်နက်ကိုင်တပ်ဖွဲ့တွေတိုက်ပွဲပြင်းထန်ဖြစ်ပွားနေတဲ့အကြောင်းတခါရခိုင်ရှမ်းပြည်နယ်မြောက်ပိုင်းမှာပြီးခဲ့တဲ့ရက်ပိုင်းကမြေမြုံမိုက်ထိမှန်ပြီးသေဆုံးသွားတဲ့ဂျာမနီနိုင်ငံသားကိုတကြိုဖို့ဂျာမနီသမ္မတကြီးရှမ်းပြည်နယ်ကိုရောက်ရှိနေတဲ့အကြောင်းစာရာတွေကိုလည်းနှာဆင်ရဖို့ရှိပါတယ်။အခုတော့ဒီကြောင်းနေမတိုင်ခင်နောက်ဆုံးရသတင်းတွေကိုကိုအောင်လင်ဦးနဲ့မဆုမြတ်မလို့ကခြေချပေးမှာဖြစ်ပါတယ်ဗျာ
။ဟောင်ကောင်မှာဒီမိုကရေစီလှုပ်ရှားသူတွေကိုအားပေးထောက်ခံတဲ့ဥပဒေမူကြမ်းတစ်ခုကိုအမေရိကန်သမ္မတဒေါ်နယ်ထရန့်ကလက်မှတ်ရေးထိုးအတည်ပြုလိုက်ပါတယ်။ဒီကနေ့တွင်ပတ်တဲ့အမေရိကန်ထက်နဲ့အောက်လွတ်တော်တွေမှာတခဲနဲ့နှီးပါမဲပေးတည်ပြထားတဲ့ဥပဒေတွေကိုတော့ကွန်ဒိုအိဆန်အငင်းပွားမှုတွေကြုံနေရတဲ့တရုတ်နိုင်ငံကသတိပေးနေတဲ့ကြားကပဲသမရထရန်လက်မှတ်ထိုးအတည်ပြုလိုက်တာပါကိုပိုင်အုပ်ချုပ်ခွင့်ရဟောင်ကောင်မှာလွတ်လပ်ခွင့်တွေရှိမရှိဆိုတာကိုနှစ်စဉ်ပြန်လည်သုံးသပ်ပြီးအမေရိကန်ကကွန်ဒိုအိအထူးခန်းစားခွင့်တွေဆက်ပေးသင့်မသင့်ဆုံးဖြတ်ဖို့လဲဥပဒေတစ်ခုမှာထည့်သွင်းထားပါတယ်နောက်ဥပဒေတစ်ခုမှာတော့အတေကယုံနေနေရမှာသုံးတဲ့မြေရည်ယူပုံးတွေမြေယူကောင်းရည်တွေရောဘတ်ကြီးစံတွေကိုဟောင်ကောင်ရက်တပ်ဖွဲ့တွေတင်ပို့ရောင်းချဝင်တားမြစ်ထားတာပါတရုတ်နိုင်ငံရဲ့ဝန်ကြီးဌာနကတော့ပြည်တွင်းရေးကိုစွပ်ဖက်တဲ့လုပ်ရည်အဖြစ်တုံ့ပြန်သွားမယ်ကြောင်းပြောဆိုလိုက်ပါတယ်ဟောင်ကောင်ဆိုရကလည်းအမေရိကန်ရဲ့လုပ်ရည်အတွက်အလွန်အမင်းစိတ်မကောင်းဖြစ်ရတဲ့အကြောင်းနဲ့ဆန္ဒပြသူတွေကိုလွှဲမတဲ့သတင်းစကားပါရရောက်တဲ့အကြောင်းပြောဆိုခဲ့တာပါဟောင်ကောင်ဒီမိုကရေစီဥပဒေတွေကိုအမေရိကန်သမ္မတထရန့်ကလက်မှတ်ရေးထိုးတည်ပြလိုက်တဲ့အပေါ်အပြင်းထန်ခန့်ခွက်တဲ့အကြောင်းတရုတ်နိုင်ငံကအမေရိကန်သမ္မတကြီးကိုဒီကနေ့ပဲဆင့်ခေါ်ပြောဆိုလိုက်ပါတယ်တရုတ်နိုင်ငံပြည်တွင်းရေးကိုပြင်းပြင်းထန်ထန်ဆွတ်ဖက်တဲ့လုပ်ရည်ဖြစ်သလိုနိုင်ငံတကာဥပဒေကိုအကြီးအကျယ်ကျိုးဖောက်လိုက်တာဖြစ်ကြောင်းအမေရိကန်သမ္မတကြီးတယ်ရီ ဖရန့်စ်တက်ကိုတရုတ်ဒုတိယနိုင်ငံခြားရေးဝန်ကြီးလီယွန်ချန်းကပြောဆိုလိုက်တာဖြစ်တဲ့အကြောင်းနိုင်ငံခြားရေးဝန်ကြီးဌာနရဲ့ကြေညာချက်မှာဖော်ပြခဲ့တာပါနိုင်ငံဆက်ဆံရေးမထိခိုက်အောင်အမေရိကန်ကဥပဒေတွေကိုလက်တွေ့အကောင့်ထဲမှာပေါ်ဖို့လဲတရုတ်ဒုတိယနိုင်ငံခြားရေးဝန်ကြီးကတိုက်တွန်းခဲ့ပါတယ်
မြောက်ကိုရီးယားနိုင်ငံကမစ်ဆိုင်းဒုံးဖြစ်ပုံရတဲ့ဒုံးတစ်ခုကိုဒီကနေ့ပစ်လွှတ်ခဲ့ပါတယ်။နျူကလ িয়ার အရေးဆက်လက်ဆွေးနွေးခြင်းနဲ့ဆိုရင်အမေရိကန်ဘက်ကဒီနှစ်မကုန်ခင်သဘောထားပြောင်းဖို့မြောက်ကိုရီးယားကပြောထားချိန်မှာပဲအခုလိုမျိုးနောက်ထပ်ဒုံးပစ်လွှတ်ခဲ့တာပါ။ဒီကနေ့မြောက်ကိုရီးယားဒေသစံတော်ချိန်ညနေ9နာရီလောက်မှာ South Yongbyon ခရိုင်ကနေအရှေ့ဘက်ကန်ယိုရန်ပင်လယ်ထဲကိုမြောက်ကိုရီးယားကဒုံးနှစ်ဆင့်စမ်းသပ်ပစ်လွှတ်ခဲ့တယ်လို့တောင်ကိုရီးယားစစ်တပ်ကပြောပါတယ်။ဘလို့ဒုံးအမျိုးအစားဖြစ်ပြီးတော့ဘလောက်အကွာအဝေးအထိရောက်ခဲ့တယ်လဲဆိုတာကိုတော့တောင်ကိုရီးယားစစ်တပ်ကြေညာချက်မှာဖော်ပြမထားပါဘူး။ဂျပန်နိုင်ငံကလည်းဒီဂျပန်အစိုးရအရာရှိတွေကပြောတာကတော့မစ်ဆိုင်းဒုံးတစ်ဆင့်မြောက်ကိုရီးယားကပစ်လွှတ်စမ်းသပ်ခဲ့ပုံရကြောင်းနဲ့ဂျပန်နိုင်ငံရဲ့အထူးစီးပွားရေးဆောင်အထီတော်မရောက်ခဲ့ဘူးလို့ပြောပါတယ်။တလကြော်အတွင်းမှာဒါပထမဆုံးအချိန်မြောက်ကိုရီးယားကပြစ်လွတ်တာဖြစ်ပြီးတော့မေလအစောပိုင်းကစလို့ရေတွက်ရင်တော့73ချိန်မြောက်ဖြစ်ပါတယ်။ရပ်ဆိုင်းနေတဲ့နျူကလ িয়ার ဆွေးနွေးမှုတွေပြန်ဆနိုင်ဖို့အတွက်အမေရိကန်ဘက်ကဒီနှစ်မကုန်ခင်လိုက်ရောမှုတွေပိုလှုပ်ဆောင်ဖို့မြောက်ကိုရီးယားကပြောနေတဲ့တစ်ချိန်တည်းမှာပဲအခုလိုဒုံးဆက်သက်မှုတွေနဲ့ဖိအားပေးလုံတဲ့အနေနဲ့လုပ်နေပုံရပါတယ်။အမေရိကန်ရဲ့အလုပ်သဘောအဆင့်နျူကလ িয়ার ဆွေးနွေးမှုတွေကိုမြောက်ကိုရီးယားကပြီးခဲ့တဲ့လမှရပ်ဆိုင်းခဲ့ပြီးတော့ဒီလိုရပ်ဆိုင်းရတာဟာလည်းအမေရိကန်အစိုးရကြောင်းလို့အပြစ်တင်ပါတယ်။အဲဒီနောက်နျူကလ িয়ার နဲ့တာဝဲပြစ်မစောက်တုံးဆက်သက်မှုတွေပြန်ဆသွားမယ်လို့သတိပေးခဲ့ပါတယ်။ဒီင်းဘတ်အစောပိုင်းတုန်းကလည်းအနောက်ဖက်ကန်ယိုရန်အလွန်နှစ်နိုင်ငံအငင်းပွားနေတဲ့ရေပိုင်နဲ့အနီးမှာလက်နက်ကြီးတွေဆန်းသက်လေ့ကျင့်တာကိုမြောက်ကိုရီးယားကောင်ဆောင်ကင်ဂျုံအန်ကိုရိုင်းဦးစီးခဲ့ပါတယ်။
ယူရိုနိုင်ငံမှာဆူရဆန့်ကျင်ဆန္ဒပြနေသူတွေကနိုင်ငံတောင်ပိုင်းနဂျက်ဖ်မြို့မှာရှိတဲ့ယူရိုနိုင်ငံကောင်စစ်ဝင်ရုံးကို မနေ့ကပဲမီးရှို့ဖြစ်စီလက်ချပါတယ်။ခေါင်းစည်ရုံးအစအဦးတွေကိုဝင်ဖို့ကြိုးစားတဲ့သူတွေကိုလွန်ကျွေးတပ်ဖွဲ့တွေကကြီးစံစစ်တေနဲ့ပြစ်ခတ်ရှင်းလင်းရကဆန္ဒပြသူတဦးသေဆုံးပြီး35ယောက်ထက်မနည်းတဲ့ဒဏ်ရာရသွားပါတယ်။ခေါင်းစည်ရုံးဝန်ထမ်းတွေကတော့ထိခိုက်မှုမရှိခဲ့ကြပါဘူး။ဒါဆိုရင်အီရန်တန်တမန်ရုံးတစ်ခုကိုဆန္ဒပြသူတွေဒုတိယအကြိမ်တက်ခတ်ခဲ့ကြတာလည်းဖြစ်ပါတယ်။ဒီလက်ဆမ်းမတော်ကလည်းကာဗလာမျိုးကကောင်စီရုံးကိုမီးလောင်ပုံးနေနဲ့ပစ်ပေါက်တက်ခတ်ခဲ့ကြပေမဲ့မီးလောင်မှုတော့မဖြစ်ခဲ့ပါဘူး။အစိုးရရဲ့အကျင့်ပြချက်ဆမှုတွေအဆုံးသတ်ရေးအီရန်ပြည်တွင်းကိစ္စတွေမှာအီရန်နိုင်ငံကဩဇာလွှမ်းမိုးနေတယ်ဆိုတဲ့အမြင်နဲ့အစိုးရကိုစန့်ကျင်နေကြတဲ့ဆန္ဒပြပွဲတွေကတော့နိုင်ငံတောင်ပိုင်းမှာအော်တိုဘာလကဆက်လို့စတင်ဖြစ်ပေါ်လာတာဖြစ်ပါတယ်။လန်တွေတရားတွေကိုပိတ်ဆို့ပြီးဆန္ဒပြပွဲတွေတဖြည်းဖြည်းကျန်းတန်းလာသလိုလူညွတ်ရေးတပ်ဖွဲ့တွေနဲ့ရုံးရင်းဆက်ကတ်မှုတွေဖြစ်ပေါ်ရကနေစဉ်နဲ့အမျှလူညွတ်ရေးတပ်ဖွဲ့တွေကမြေရေဘုံတွေကြီးစံစစ်တွေတုံးပြီးနှိမ်နှင်းနေတာပါဆန္ဒပြပွဲတွေပေါ်ပေါက်ခဲ့တဲ့အော်တိုဘာလကဆက်လို့လူပေါင်း350ကျော်ထိဆုံးပြီးထောင်နဲ့ချီထိခိုက်ဒဏ်ရာရခဲ့ကြတာလည်းဖြစ်ပါတယ်ယူအန်နိုင်ငံကတော့ကောင်စီရုံးမိရှုခံခဲ့ရတဲ့လူရဲပေါ်ပြစ်တင်ရှုတ်ချတဲ့အကြောင်းဒီကနေ့ပဲပြောဆိုခဲ့တာပါမီရှုံမူနဲ့ပတ်သက်လို့ထိထိရရအရေးယူဆောင်ရွက်ဖို့လဲတောင်းဆိုတဲ့အကြောင်းအီရန်နိုင်ငံရဲ့ဌာနပြောခွင့်ရသူရဲ့ကြေညာချက်ကိုကူးကွားပြီးနိုင်ငံပိုင် IRNA သတင်းဌာနကလည်းဖော်ပြခဲ့ပါတယ်
။အယ်ဘေးနီးယားနိုင်ငံမှာဆယ်စုနှစ်နဲ့ချီအတွင်းမှာအဆိုးဆုံးငရင်တန်းကြောင့်သေဆုံးတဲ့သူ40ရှိသွားပါပြီ။အပျက်စီးရောက်ကနေအလောင်း10လောင်းကိုညာတော့ကဆွဲထုတ်နိုင်ခဲ့တာကြောင့်သေဆုံးသူ40အထိရှိသွားပြီလို့ကာကွယ်ရေးဝန်ကြီးဌာနကဒီကနေ့ပြောပါတယ်။အင်ဂါနေတုန်းက6.4 ပြင်းအားနဲ့လှုပ်ခတ်ခဲ့တဲ့ငရင်တန်းကြောင့်အဆောက်အဦတွေပြိုကျပျက်စီးပြီးတော့အများအပြားအောက်မှာပြီးသေဆုံးခဲ့ကြတာပါ။ဗနီယောက်အောက်မှာပိတ်မိနေခဲ့တယ်လဲဆိုတာကိုတော့မပြောနိုင်သေးပါဘူး။ငရင်တန်းအဆိုးဆုံးခံခဲ့ရတဲ့ဒိုဟတ်မြို့နဲ့ဖူမာနေမြို့တွေမှာပြိုကျခဲ့တဲ့လူနေအဆောက်အဦတွေဟိုတယ်တွေအောက်မှာရှိနေနိုင်တဲ့သူတွေကိုကယ်ဆယ်နိုင်ဖို့အတွက်ကယ်ဆယ်ရေးတွေမနေ့ကနေ့ရှာဖွေနေကြပါတယ်။ဥရောပနိုင်ငံတချို့ကကူညီကယ်ဆယ်ရေးအဖွဲ့တွေလည်းလာရောက်ကူညီနေကြပါတယ်။အပြည့်စီရီအောက်ကနေအသက်ရှင်ရဲ့ကဲထုတ်နိုင်သူ46ယောက်ကိုတော့ဆေးရုံတင်ထားတယ်လို့ကာကွယ်ရေးဌာနပြောခွင့်ရသူက AFP သတင်းဌာနကိုပြောပါရယ်ငရင်လှုပ်ပြီးတဲ့နောက်ဆက်တွဲငရင်ငယ်ပေါင်းရာနဲ့ချီဆက်လှုပ်ခတ်ခဲ့တာကြောင့်လူတွေထိတ်လန့်နေကြပြီးတော့ရှာဖွေကယ်ဆယ်ရေးတွေလည်းယာယီရပ်ဆိုင်းခဲ့ရပါတယ်ထိခိုက်ဒဏ်ရာရသူ650လောက်ရှိပါတယ်ဆယ်ယောက်ရဲ့ဒဏ်ရာတွေကစိုးရိမ်ရတယ်လို့ကျန်းမာရေးဝန်ကြီးဌာနကပြောပါရယ်ငရင်တန်းကြောင့်အိုးမဲ့အိမ်မဲ့ဖြစ်နေသူထောင်ထဲချီရှိပြီးတော့နောက်ဆက်ထွဲငရင်တွေလှုပ်ခတ်နေတာကြောင့်ပျက်စီးနေတဲ့နေအိမ်တွေစီပြန်ဖို့လည်းမလုံခြုံဘူးဖြစ်နေကြပါတယ်
ဗီယိုအမေရိကန်တဲ့ညနေပဲမြန်မာဘာသာအစီအစဉ်လေးကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 1683ညလိုင်းဒိုမီတာ19 kHz 15563ညနဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဗီယိုအမေရိကန်တဲ့မြန်မာဘာသာအစီအစဉ်ရဲ့ကြာသပတေးနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်American Navy Sea အထူးတပ်ဖွဲ့ဝင်တယောက်ကျူးလွန်ခဲ့တဲ့ဆေးရဆူးနဲ့ဆက်နွယ်ပြီးဒီသတင်းပတ်တင်မှာပဲယာရုကဖယ်ရှားခံခဲ့ရတဲ့ရေတပ်ဝင်ကြီးဟောင်း Richard Spencer ကသမ္မတ Donald Trump ကစစ်ပဆိုင်ရာလုပ်ငန်းတွေပေါ်သဘောပေါက်နားလည်နိုင်စွမ်းမရှိသူဖြစ်နေဝေဖန်ပြောဆိုလိုက်ပါတယ်။ CUC ချုပ်တောင်းယူထားတဲ့သမ္မတအနေနဲ့စစ်တပ်ရဲ့လုပ်ငန်းတွေကိုနားမလည်တဲ့အကြောင်းယာရုကဖယ်ရှားခံခဲ့ရပြီးသုံးရက်ကြာမှာပဲရေတပ်ဝင်ကြီးဟောင်းက Washington Post သတင်းစာမှာသဘောထားအမြင်ဆောင်ပါရေးသားပြောဆိုလိုက်တာပါ။နေဗီဆီအထူးတပ်ဖွဲ့ဝင်တို့ဖြစ်တဲ့အက်ဒရက်ကာလကာရဲ့အမှုနဲ့ပတ်သက်လို့သမ္မတထရန့်ကြားဝင်ခဲ့တဲ့ပေါ်သဘောထားကိုလည်းပြီးနောက်ပိုင်းမှာပဲရေတပ်ဝင်ကြီးဖြစ်ကနေစပင်ဆာယာရုကဖယ်ရှားခံခဲ့ရတာလည်းဖြစ်ပါတယ်။သမ္မတကတော့ရေတပ်ဝင်ကြီးကိုယာရုကဖယ်ရှားဖို့အရင်ကတည်းကစဉ်းစားထားတာဖြစ်တဲ့အကြောင်းပြောဆိုခဲ့တာပါ။အထူးတပ်ဖွဲ့ဝင်ကာလကာကတော့2019ခုနှစ်ကယူရိုနိုင်ငံမှာတာဝန်ချထားစဉ်ဒဏ်ရာရတဲ့ IS သူချွတ်တယောက်ကိုတပ်ဖြတ်မှုနဲ့စစ်ဆွဲခံခဲ့ရပေမဲ့ဒီနှစ်စက်မတ်မှာပဲစစ်တပ်ကုန်သမာရိအဖွဲ့ကတရားစီလွှတ်ပေးခဲ့တာပါ။ဒါပေမဲ့လည်းသူ့မှုနဲ့ပတ်သက်လို့ဘုတ်ဖွဲ့နဲ့ကြားနာစစ်ဆေးမဲ့အစီအစဉ်ကိုဖြစ်ဖို့ကာဝေးဝင်ကြီး Mark Esper ကိုသမ္မတကညွှန်ကြားခဲ့တယ်လို့ဒီလက်စမ်းမှာပဲသမ္မတကသူ့ယာရုနဲ့ခန်းစား권တွေကိုလည်းပြန်ပေးခဲ့ပါတယ်။ဒါပေမဲ့လည်းဝင်ကြီး Spencer ပါဝင်ရေတပ်ရရှိချို့ကတော့ကာလကာအနေနဲ့ Navy Sea 2တပ်ဖွဲ့ဝင်ဖြစ်တက်ကနေအနားယူခွင့်ပေးတဲ့မတင်အထူးတပ်ဖွဲ့ဝင်တွေကိုချင်းမြင့်လေရှိတဲ့စုစည်းကိုဆက်ပေးထားတဲ့မတင်ဘုတ်ဖွဲ့ကတုံ့တက်ဖို့လိုတယ်လို့လည်းပြောဆိုခဲ့ကြတာပါ။သမ္မတကတော့အထူးတပ်ဖွဲ့ဝင်ကာလကာကိုချင်းမြင့်ထားတဲ့စုစည်းရုပ်သိမ်းပါကိုလက်မခံတဲ့အကြောင်းလည်းပြောဆိုထားပါတယ်
။ American ပြည်ထောင်စုမှာဒီကနေ့ကြာရောက်တဲ့ဂျေဆူတော်နေ့မှာနိုင်ငံနေရာတော်တော်များများနှင်းမုန်နိုင်တန်ခံနေရတဲ့အတွက်ခရီးသွားလာရေးတွေအကြီးအကျယ်ထိခိုက်နေပါတယ်။ဗုဒ္ဓဟူးနေ့နေ့လယ်ပိုင်းအထိလေယာဉ်ခရီးစဉ်900ကျော်ဖြတ်သိမ်းခဲ့ရပြီး 9000ကျော်နှောင့်နှေးခဲ့တယ်လို့ Flight Away ဆိုတဲ့လေယာဉ်ခီးစဉ်တွေရဲ့နောက်ဆုံးအခြေအနေကိုဖော်ပြတဲ့ website မှာဖော်ပြခဲ့ပါတယ်။ American မိသားစုတွေပြန်လည်ဆုံတွေ့ကြလေရှိတဲ့ကျေးဇူးတော်နေ့မှာ American တန်း900ကျော်မိုင်90ထက်กว่าအဝေးကိုခရီးသွားကြမယ်လို့မျှော်လင့်ရပါတယ်။နိုင်ငံအနောက်ဖက်ချမ်းဒေသနဲ့ Rocky တောင်တန်းဒေသဘက်ကိုတိုက်ခတ်ခဲ့တဲ့နှင်းမုန်တိုင်းကြီးဟာတောင်ဒကိုတာ၊ Iowa ၊ Michigan ၊ Minnesota နဲ့ Wisconsin ပြည်နယ်တွေဘက်ကိုပုံထုနေတုန်းကဝင်ရောက်ခဲ့ပါတယ်။ပမာဏများတဲ့နှင်းတွေနဲ့အတူလေပြင်းတိုင်နှုန်းတစ်နာရီကိုကီလိုမီတာ120လောက်အထိနဲ့မုန်တိုင်းကြီးနောက်တစ်ခုနိုင်ငံရဲ့အနောက်ဖက်ချမ်းထပ်ဝင်ဖို့ရှိသေးတယ်လို့အမျိုးသားမိုးလေဝသဌာနကသတိပေးထားပါတယ်။Midwest အနောက်အလယ်ပိုင်းနဲ့အရှေ့မြောက်ပိုင်းဒေသတွေမှာလည်းနှင်းတွေအများကြီးကြပြီးလေပြင်းတိုက်ခတ်မယ်လို့ခန့်မှန်းထားပါတယ်။အဲ့ဒီဒေသတွေကပြည်နယ်နဲ့ဒေသန္တရတာဝန်ရှိသူတွေကဖြစ်နိုင်ရင်ခရီးမသွားကြဖို့တိုက်တွန်းထားပါတယ်။ New York မြို့က Macy's ကုန်တိုင်ကြီးကနေကျေးဇူးတော်နေ့တိုင်းကျင်းပတဲ့အယုတ်လေထိုးယုတ်ကြီးတွေစီတန်းလှည့်လည်အလှပြတဲ့ပွဲမှာအရန်ကြီးတဲ့အယုတ်ကြီး16ယုတ်လောက်ကိုလေပြင်းတိုက်မှုတစ်နာရီ34မိုင်ကျော်ရင်လှည့်လည်မပြရဘူးလို့အာဏာပိုင်တွေကတားမြစ်ထားပါတယ်။
အမေရိကန်ပြည်သူကိုတရားမဝင်ဝင်လာသူတွေကိုနှိမ်နှင်းနဲ့အစီအစဉ်ရပြီးခဲ့တဲ့နှစ်ထဲရွှေပြောင်းဝင်ရောက်သူတွေကိုဖမ်းဆီးထိန်းသိမ်းခဲ့ရမှာတကွတပြားဖြစ်နေတဲ့မိသားစုတွေကိုစုံစမ်းနိုင်မဲ့နည်းပညာအမိမြေလူညွန်ရေးဝန်ကြီးဌာနမှာမရှိခဲ့တဲ့အကြောင်းအစိုးရဌာနရင်းစုံစမ်းမှုတစ်ခုကတွေ့ရှိခဲ့ပါတယ်။ကလေးတွေနဲ့အတူရောက်လာသူတွေအပါအဝင်တရားမဝင်နေဆက်ဖြတ်ကျော်ဝင်ရောက်လာသူတွေကိုရာဇဝတ်ကြောင်းနဲ့ရည်ယူမဲ့မူဝါဒအရမိသားစုဝင်တွေကိုခွဲခြားထိန်းသိမ်းခဲ့တဲ့ကိန်းဂဏန်အတိအကျကိုအမိမြေလူညွန်ရေးဝန်ကြီးဌာနကအတည်ပြုမပေးနိုင်ခဲ့တဲ့အကြောင်းမနေ့ကထုတ်ပြန်လိုက်တဲ့လုပ်ငန်းစစ်ချုပ်ရုံးရဲ့အစီရင်ခံစာမှာဖော်ပြခဲ့တာဖြစ်ပါတယ်။
HIV virus ပိုးနဲ့မွေးဖွားလာတဲ့ကလေးတွေကိုနည်းနည်းကြီးတဲ့အထိမဆောင်ပဲမွေးပြီးနာယီပိုင်းဒါမှမဟုတ်ရက်ပိုင်းအတွင်းမှာစတင်ကုသတာအထိရောက်ဆုံးဖြစ်တယ်လို့နောက်ဆုံးလေ့လာမှုတစ်ခုကတွေ့ရှိခဲ့ပါတယ်။ Botswana နိုင်ငံက HIV ပိုးရှိနေတဲ့မွေးကင်းစကလေး40ကိုမွေးလာပြီးနာယီပိုင်းအတွင်းမှာဆေးတိုက်ကြွေးကုသခဲ့တာမှဆေးကုသမှုယူနေချိန်နဲ့ယူပြီးချိန်မှာသူတို့ခန္ဓာကိုယ်ထဲမှာ HIV ပိုးနောက်ထပ်ပွားနိုင်တဲ့ cells တွေညှော်နေသွားတာကို American Harvard တက္ကသိုလ်ကသိပ္ပံပညာရှင်တွေကလေ့လာတွေ့ရှိခဲ့ကြပါတယ်။အဲ့ဒီကလေးတွေရဲ့ကိုယ်ခံစွမ်းအားက HIV ပိုးမရှိတဲ့ကလေးတွေထက်တောင်မှပိုကောင်းတာတွေ့ခဲ့ရတဲ့အကြောင်း Science Translational Medicine Journal မှာဖော်ပြပါတယ်။လေးလအရွယ်ရောက်မှဆေးကုသမှုစတင်ယူတဲ့ကလေးငယ်တွေအနေနဲ့လဲမွေးမွေးချင်းကုတဲ့ကလေးငယ်တွေလောက်မဟုတ်ပေမဲ့ထိရောက်မှုရှိတာကိုတွေ့ခဲ့ပါတယ်။အခုလိုလေးလတွေ့ရှိမှုကဆင်းရဲတဲ့နိုင်ငံတွေကကလေးတွေအတွက်အများကြီးအရေးကြီးပါတယ်။ကျန်းမာရေးစောင့်ရှောက်မှုအားမနည်းတဲ့နိုင်ငံတွေကကလေးတွေဟာအမေရိကန်၊ဥရောပနိုင်ငံတွေနဲ့တောင်အာဖရိကနိုင်ငံတွေမှလိုမွေးမွေးချင်းမှ HIV ပိုးရှိမရှိစစ်ဆေးခံကြရတာမဟုတ်ပါဘူးရှင်
။နောက်ဆုံးရသတင်းလေးကိုကိုအောင်လွင်ဦးနဲ့မတ်စုမြတ်မွန်တို့ချင်ညာပေးခဲ့တာဖြစ်ပါတယ်။ VOA မြန်မာပိုင်းကနေကျွန်တော်တို့အခုထုတ်လွှင့်ပေးနေတဲ့အစီအစဉ်လေးကိုအင်တာနက်အစမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်။အခုကဆက်ပြီးတော့ကျွန်တော်တို့သတင်းဆောင်ပါးတွေကိုထင်ဆက်ပေးသွားတော့မှာဖြစ်ပါတယ်။ရင်းဆုံးတော့ထိုင်းမြန်မာနယ်စပ်ဖျားသုံးစုဒေသဘက်ကတိုက်ပွဲသတင်းနဲ့စကြင်ပါတယ်။ထိုင်းမြန်မာနယ်စပ်ဖျားသုံးစုမြို့မှာ NCA အပြစ်ရက်မွန်တက်နဲ့မြန်မာစစ်တပ်တို့မနေ့ကတိုက်ပွဲဖြစ်စဉ်မှာ NCA စာချုပ်ကိုချိုးဖောက်တယ်ဆိုပြီးတော့နှစ်ဖက်အပြန်အလှန်ဆွဆွဲနေကြပါတယ်။စီးရေးပြဿနာကိုမကြီးထွားလာခင်မှာညီညီညာဖြစ်ရှင်းဖို့လိုတယ်လို့မြန်မာပြည်ပါတီဘက်ကပြောလိုက်ပါတယ်။ VOA မြန်မာပိုင်းသတင်းတောက်နိုင်ကွင်ကဆက်သွယ်ပြီးမြန်ပြီးတော့သတင်းပေးပို့ထားပါတယ်ခင်ဗျာ
။ဟုတ်ကဲ့ပါ။ဖျားသုံးစုမြို့နယ်အတွင်းတမတော်နဲ့မွန်ပြည်ထက်ပါတီကြားဖြစ်ပွားတဲ့စီးရေးပြဿနာတွေမကြီးသွားမီဖြေရှင်းဖို့လိုတယ်လို့မွန်ပြည်ထက်ပါတီဒုတိယဥက္ကဋ္ဌနိုင်ဟန္တာကပြောပါတယ
်။ဒါမပြောနေပဲနဲ့ပေါ့ဗျာနော်။ဟောအောက်ကြီးမှာသင်ပြအောင်မကြီးနိုင်ဘူးမရှိခဲ့လို့ပေါ့လေဒါလို့ဖြစ်သွားတဲ့အပေါ်မှာကျွန်တော်တို့လက်စိတ်မကောင်းဘူးဗျာ။ဒါလို့ဖြစ်သွားတဲ့အပေါ်မှာပြည်လည်းပြန်ရဖို့နဲ့ကြီးသွားဖို့ပေါ့လေကျွန်တော်တို့နီးလမ်းကြာဖို့လိုတယ်။မဟုတ်ရင်ကျေပြတ်သွားရင်နောက်ပိုင်းဖြေရှင်းဖို့အများကြီးဆက်သွားနိုင်တယ်။ကျွန်တော်ရဲ့ဒီမြေကြီးကြီးစင်မှာဒီနေ့ကတော့ဒါမြေကြီးကြီးကပြေးဖို့လိုတယ်လို့ကျွန်တော်မြင်နေတယ်
ဒီစီးရီးပြဿနာကိုဖြေရှင်းဖို့အတွက်မွန်ပြည်တဲ့ခေါင်းဆောင်တွေကြားမှာဒီရပိုင်းတွင်တွေ့ဆုံညှိနှိုင်းပြီးလှုပ်ဆောင်သွားမယ်လို့နိုင်ဟန်တာကဆိုပါတယ်မနေ့ကနိုဝင်ဘာ28ရက်နေ့မှာထိုင်းမြန်မာနယ်စပ်နယ်နိမိတ်ကိစ္စကိုအကြောင်းပြုပြီးမွန်ပြည်တဲ့ပါတီတပ်တည်တဲ့ဂျပန်ရီတွင်ကိုမြန်မာစစ်တပ်ကဝင်ရောက်လာတဲ့အတွက်နှစ်ဖက်ပြစ်ခတ်မှုတွေဖြစ်ပွားခဲ့တာပါမနေ့ကစီးရီးပဋိပက္ခဖြစ်စဉ်နဲ့ပတ်သက်လို့အရှိတောင်တိုင်းစစ်သနာချုပ်တမတော်ပြောခွေရဘူမူကြီးမောင်မောင်လက်ကအခုလိုပြောပါတယ
်မနေ့ကကျွန်တော်တို့နေကြားပြဿနာတွေဖြစ်တဲ့နေရာတွေကိုသွားကြည့်တဲ့အချိန်မှာနေကြားကော်မတီအဖွဲ့တွေပေါ့အဖွဲ့တွေမှာမွန်ပြည်ပြည်ပါတီကဆက်ဆံရေးနိုင်ပကော့ထော်လဲအတူတူပါရဲသားနဲ့ကိုသ
တို့ဘာလို့ပြစ်လဲဆိုတော့ပြစ်တယ်ပြစ်တဲ့အတွက်ကြောင့်မလို့ကျွန်တော်ကနေမီရှင်းတယ်အချီချိုးပေါက်တာပေါ့ပြစ်သွားတာဂျပန်ရေးတွေဟိုဂျပန်ရေးတွေမှာကျွန်တော်နေမီရှင်းနေတာတော့ရှိတယ်
မြန်မာစစ်တပ်နဲ့မွန်ပြည်တဲ့ပါတီတို့ကြားဖြစ်ပွားတဲ့စီးရဲပြဿနာတွေကိုတွေ့ဆုံဖြေရှင်းဖို့အခြေအနေကိုမသိရှိသေးဘူးလို့လည်းသူကဆိုပါတယ်မွန်ပြည်တဲ့ပါတီစုစည်းချုပ်ဗိုလ်ချုပ်လီကောင်းကတော့ခွင့်ပြုချက်မရပဲမွန်ပြည်တဲ့တပ်တည်စခန်းကိုအသိဝင်ရောက်လာတဲ့အတွက်ပြစ်ကမှုဖြစ်ပွားတာဖြစ်ကြောင်းမွန်ဘာတာနဲ့အခုလိုပြောပါတယ်
ဟမ်ဒီဒေလတိုင်းလူကစက် NCA ရဲ့ဖလက်နိုဒီဟနိုင်ပါဖတုံကိုနုနှုံပန်းကြီးကြပါဒပုပုသမတတိဘိုရလူကစက် NCA လာပါက
သူပြောတာကတော့တကယ်တမ်းပြောရရင် NCA စာချုပ်တိုင်းဆိုရင်သူတို့မှားတယ်ဒါကျွန်တော်တို့တတ်တည်နေရဖြစ်တယ်2012ခုနှစ်တုန်းကပြည်ရတုံးကလည်းကျွန်တော်တို့တတ်တည်ပဲ NCA စာချုပ်လည်းထိုးထားတာပဲကျွန်တော်တို့ရတတ်တည်နေရကျွန်တော်တို့ခွေပေးမှခွေရမှလာပါအခုကတော့အခွေမရပဲတန့်ရပြပြီးတော့အသိဝင်လာတယ်အသိဝင်လာတော့တနတ်တိုင်းမြည်သွားတာပေါ့ကျွန်တော်တို့တပ်ဖွဲ့ကိုတားဆီးဖို့မမီတော့ဘူးဘ ਹੁ နဲ့ဆက်သွယ်ရဖို့တားလို့မမီတော့ဘူးကျွန်တော်တို့ဘက်ကလွန်တာမဟုတ်ဘူးသူတို့ဘက်အချိန်မဆောက်ဘူးဘာလို့ရင်လို့နေရတယ်လဲညှိနှိုင်းပြီးလာလို့ရတာပဲမပေးလာလို့မှမဟုတ်တာဆိုပြီးမွန်ဘာတာနဲ့ပြောဆိုသွားတာပါမနေ့ကမနေ့ပိုင်းမှာမနေ့ပိုင်းလောက်ပြစ်ခတ်မှုဖြစ်ပွားခဲ့ပြီးနေ့လယ်ပိုင်းမှာမြန်မာစစ်တပ်နဲ့ကရင်နယ်ခြားစောက်တပ် BGF ပူးပေါင်းရာလုံရင်နဲ့ဂျပန်ယူတွင်မွန်သားစခန်းကိုတိုက်ခိုက်ခဲ့ရမှာမွန်လယ်ပိုင်းမှာမွန်ပြည်တပ်ပါတီဖျားသုံးစုမျိုးနဲ့ရုံနဲ့တပ်ခွဲရုံကိုစိမ့်ပိုက်ပြီးအခုတိုင်တပ်ဆွဲထားပါတယ်ဒီပြစ်ခတ်မှုမှာမြန်မာစစ်တပ်ဘက်ကထိခိုက်ကြဆုံမှုတွေရှိခဲ့တယ်လို့စကပြန်ဖြစ်ဆောင်ရွက်တဲ့အရသာလူလည်းထိခိုက်တန်ရာရရှိခဲ့တယ်လို့ဒေသခံတွေကပြောပါတယ်မြန်မာစစ်တပ်ဘက်ကတော့စတင်ပြစ်ခတ်တဲ့မွန်ပြည်တပ်သက်ဖွဲ့ဝင်တွေကိုဥပဒေကြောင်းရာအရအမှုဖွင့်ထားတယ်လို့အရှိတောင်တိုင်းစစ်ဌာနချုပ်တမတော်ပြောခွေရဘူမူကြီးမမောင်လက်ကဆက်ပြောပါတယ
်ဥပဒေကြောင်းရာပဲကျွန်တော်တို့ကဆက်လုပ်မှာပေါ့အခုရဲစခန်းကအမှုပေါ့ဥပဒေတော့ပြစ်တဲ့လူပေါ့ပြစ်တဲ့လူကိုတရားစွဲမှာပေါ့ဥပဒေနဲ့ပဲသွားပါမယ်
လက်ရှိဖျားသုံးစုမြို့နယ်ဝင်ထွက်မှာမြန်မာစစ်တပ်နဲ့ BGF ကရင်နယ်ခြားစောက်တပ်တို့လုံခြုံရေးတင်းကျထားတယ်လို့ထိုင်းနိုင်ငံဖက်ချမ်းမှာတော့ထိုင်းစစ်တပ်ကလည်းလုံခြုံရေးတင်းကျထားပါတယ်။မွန်ပြည်တပ်ပါတီတပ်ဖွဲ့နဲ့မြန်မာစစ်တပ်တို့ပြစ်ခတ်တိုက်ခိုက်မှုဖြစ်စဉ်တွင်တိုင်ရင်သုံးဂျပန်ရီတွင်းနဲ့ဂျန်တော်ကျေးရွာကကျေးရွာသား300ကျော်ဟာထိုင်းဖက်ချမ်းမှာရှိတဲ့ဘုံကြီးကျောင်းတွေမှာစစ်ဘေးသိမ်းရှောင်နေရပါတယ်။ဒီစစ်ဘေးရှောင်တွေကိုထိုင်းအနာပိုင်းတွေစံခလပူဒီဒေသခံတွေတန်ဃာတော်တွေကနေကူညီဆောက်ရှောက်မှုပေးဆောင်ထားပါတယ်။မွန်ပြည်ပါတီဟာ2018ခုနှစ်မှာမြန်မာအစိုးရနဲ့ NCA ပြည်ရစာချုပ်လက်မှတ်ရေးထိုးထားပြီးနောက်ပိုင်းမြန်မာစစ်တပ်နဲ့ပရမတ်ဆုံးတိုက်ပွဲဖြစ်ပွားတာလည်းဖြစ်ပါတယ်ခင်ဗျာ
။ထိုင်းခြေစပ် VOA သတင်းတော့နိုင်ခွေသတင်းပေးပို့ခဲ့တာဖြစ်ပါတယ်။မွန်ပြည်နယ်ဘက်ကတိုက်ပွဲသတင်းဖိတဲ့နောက်ရခိုင်ပြည်နယ်ဘက်ကတိုက်ပွဲသတင်းကိုလည်းအလဲပေးကြပါတယ်။မြောက်ဦးမြို့နယ်ကျောင်းတောင်ဘက်မှာဒီရခိုင်လက်နက်ကိုင်အဖွဲ့နဲ့အစိုးရတပ်မတော်တို့တိုက်ပွဲပြင်းထန်နေပါတယ်ရခိုင်မြောက်ပိုင်းဒေသမှာဒီရပိုင်းတွင်မြန်မာစစ်တပ်ကအေလက်နက်ကိုင်အဖွဲ့ကိုထိုးစစ်ဆင်လာတာဖြစ်ပြီးတိုက်ပွဲတွေကြောင့်ရသားတိဆုံးမှုတွေလည်းရှိနေတာပါရခိုင်မြောက်ပိုင်းကတိုက်ပွဲအခြေအနေကိုတော့ကိုတက်နိုင်ကသတင်းပေးပို့ထားပါတယ်ခင်ဗျာ
ရခိုင်ပြည်မြောက်ပိုင်းမြောက်ဦးမြို့နယ်ကျောင်းတောင်ချေရွာနီးမှာအစိုးရတပ်နဲ့အေအဖွဲ့တို့တိုက်ပွဲတွေမနေ့ကပြင်းထန်နေပြီဒီကနေ့မနက်ပိုင်းမှာလည်းဆက်လက်ပြင်းထန်နေတယ်လို့အနောက်ပိုင်းတိုင်းစစ်ဌာနချုပ်ပြောခွင့်ရဗိုလ်မှူးကြီးဝင်းစောဦးကပြောပါတယ
်ကျွန်တော်တို့တိုက်ပွဲပြင်းပြင်းထန်ထန်ဖြစ်နေမိရတော့ကမ်းမြောင်းရဲ့နောက်ကမှာကျောင်းတောင်ကကျောင်းတောင်ရဲ့နောက်ကဟောဒီနေ့မနက်ပိုင်းဖြစ်တယ်ဆိုတာမနေ့ကဖြစ်တဲ့နေရာကိုပဲဖြစ်တာဖြစ်ကျောင်းတောင်ရဲ့နောက်ဘက်မှာကျွန်တော်တို့ဖြစ်နေတာ
မနေ့ကလည်းအဲ့ဒီကျေးရွာနီးမှာတိုက်ပွဲအပြင်းထန်ဖြစ်ပေါ်ခဲ့တာကြောင့်ကျောင်းတောင်ကျေးရွာသားတို့ဒဏ်ရာရရှိခဲ့ပြီးဒီကနေ့မနက်ပိုင်းကမြောက်ဦးစေးုံမှာတေဆုံတော့ခဲ့တယ်လို့တေဆုံသူရဲ့မိသားစုဝင်တို့ကပြောပါတယ
်သူဒဏ်ရာရတဲ့ပုဂ္ဂိုလ်ကမထာ340တောင်းမှသူပြေးပါတယ်ဆက်ပြေးတဲ့အချိန်မှာသူ့ကို operation တွေပါလေလုပ်တယ်ဒဏ်ရာကြောင့်သူပြေးတော့တင်ကုန်များတော့တာအာဒီရဲ့ကျွန်တော်မြောက်ဦးမှာတကြုံမှာလို့သူ
ဒီအပိုင်းတွင်မှာပဲတပ်မတော်နေမြေရှင်းလင်းရေးတွေပုံမလောက်ဆောင်လာတာကြောင့်ရခိုင်မြောက်ပိုင်းကမျိုးနေတော်တော်များများမှာတိုက်ပွဲတွေပြင်းထန်နေတာလို့အေအေပြောခွင့်ရခိုင်ဒုခကပြောပါတယ်
။နိုဝင်ဘာလ28ရက်နေ့မှာတိုက်ပွဲဟိုအပြင်းထန်ဖြစ်ခဲ့တာရှိတယ်။ဒီနိုဝင်ဘာ28ရက်မနေ့4နာရီကစပြီးတော့ဒီအရင်26ရက်နေ့ဟိုတိုက်ပွဲဖြစ်ခဲ့တဲ့ဒီမြောက်ဦးမျိုးနေကျောင်းတောင်ကျွာရဲ့မြောက်ဖက်ဖက်ပေါ့နော်ဒီ1ကီလိုမီတာလောက်ပါမှာရှိတယ်။ဒီ point 122တောင်ကုန်းပေါ့နော်အဲ့ဒီတောင်ကုန်းကိုဒီမှာစစ်တပ်ကထားပြီးတော့ဒါထိုးစစ်ရှင်လာတာဆိုတော့အဲ့ဒီမှာတော့26ရက်နေ့ဒီဖြစ်တဲ့တိုက်ပွဲအတွင်းမှာဗမာစစ်တပ်ကနေ5ဦးကြာဆုံးပြီးတော့ဒါတရားရတာအများကြီးရှိတယ်ဟိုပြီးလို့ရှိရင်ဒီ November 28ရက်နေ့ဒီအာထားပြီးတော့သူတို့ထိုးစစ်ရှင်လာပေါ့နော်အဲ့ဒီမှာဟိုလက်နေကြီးပြစ်ကူတွေကတော့သူတို့ဒီမြောက်ဦးမျိုးကလှမ်းပစ်တာရှိတယ်ပြီးလို့ရှိရင်ဒါပန်းမြောင်းဒီဥစ္စာပေါ့အောင်မင်္ဂလာတောင်ကနေယူလက်နေကြီးစခန်းကလှမ်းဒါရှိတယ်ပြီးလို့ရှိရင်ဒီတောင်ဖူတောင်ပေါ့အဲ့ဒီဘက်ကလည်းလက်နေကြီးတွေနဲ့လှမ်းပြီးတော့တောင်ချောက်ပြစ်ကူပေးနေတာရှိတယ်
တမ်တော်ဖက်ကလည်းပွင့်လင်းရာတီရောက်လာတဲ့ကြောင်းနေမြေရှင်းလင်းရေးတွေပုံမလုံဆောင်တော့မှဖြစ်တယ်လို့ပြောဆိုထားတာရှိသလိုရခိုင်လက်နက်ကိုင်အေအဖွဲ့ကလည်းတမ်တော်စစ်ကြောင်းတွေကိုလက်ဦးမှုန်းယူပြီးတိုက်ခိုက်နေတယ်လို့ခိုင်ဒုခကဆက်ပြောပါတယ
်။ဆိုတော့ဒီတိုက်ပွဲပြင်းထန်တာကတော့ဒီနိုဝင်ဘာလ17ရက်ရဲ့1625 26 29ပေါ်တော့အဲ့မှာတိုက်ပွဲပြင်းထန်ဖြစ်တာရှိတယ်။ဆိုတော့ဗမာစစ်ကြဘက်ကတော့ဒီကန်တော့အခြေစိုက်ပေါ့နော်အဲ့ဒီမှာဒီအမြောက်ဘက်ကအဲ့ဒီကနေပြီးတော့သူတို့လဲနေကြီးပြစ်ခုပေးတာရှိတယ်ပြီးလို့ရှိရင်ရေစိုးချောင်းပြူဟာကလည်းပဲသူတို့လဲနေကြီးတွေနဲ့ကောင်းချောက်ပြစ်ခုပေးနေတာရှိတယ်ပြီးလို့ရှိရင်ဒီကသေးတောင်မျိုးအခြေစိုက်တိုင်းရင်ဒီကနေပြီးတော့လဲနေကြီးပြစ်ခုပေးနေတာရှိတယ်သူတို့ဟိုအဲ့ဒီမှာဆက်ပြီးတော့သူတို့ဒီထိုးစစ်ဆင်နေတဲ့အတွက်ကြောင့်မို့လို့နော်ကြီးတရောဒီလေတရောပေါ့နော်ဒီမြေပြင်ရောဝေဟင်ပါသူတို့နေပြီးတော့တိုက်ထိုးစစ်ဆင်နေတာရှိတယ
်ရခိုင်ပြည်နယ်မြောက်ပိုင်းမှာတိုက်ပွဲတွေပြင်းထန်လာနေသလိုတိုက်ပွဲတွင်အရသာတွေထိခိုက်ဒဏ်ရာရမှုဟာလည်းတနေ့ထက်တနေ့ပုံမျိုးများပြားလာနေပါတယ်။ဒါအပြင်တိုက်ပွဲကာလအတွင်းတပ်မတော်ဖက်ကတရားစွဲဆိုခံရတဲ့အရသာ900ကျော်ထိရှိနေတယ်လို့လည်းသတင်းဥပဒေထောက်ကူပြုဖွဲ့ကဒီကနေ့မနေ့မှထုတ်ပြန်ထားပြီးရခိုင်လက်နက်ကိုင်အေအေဖွဲ့ကလည်းစစ်ဖက်ဆိုင်ရာတာဝန်ရှိသူတွေဌာနဆိုင်ရာဝန်ထမ်းတို့နဲ့လွှတ်တော်မှတအူကိုလည်းဖမ်းဆီးထားပါတယ်
။ရခိုင်မြင်းကတိုက်ပွဲအခြေအနေနဲ့ပတ်သက်ပြီးတော့ဗီဒီယိုသတင်းနောက်ကိုတက်နိုင်သတင်းပြပေးကြတာပါရှမ်းပြည်မြောက်ပိုင်းမှာပြီးခဲ့ရက်ပိုင်းကမြန်မာ TV တီဆုံးသွားတဲ့ဂျန်နရီနိုင်ငံသားနဲ့ဆိုင်တဲ့သတင်းကိုမကြခင်မှာပြောပြတော့ဖို့ရှိပါတယ်ဒီမတိုင်ငယ်တော့လာမယ့်စနေညတိုင်းရည်လိုင်းအစည်းအဝေးကိုအတည်ပြုခြင်းပါတယ်ခင်ဗျာ
တော်ရရှင်များရှင်လူခွင့်ရေချိုးဖောက်မှုဆွဆွဲချက်တွေနဲ့မြန်မာနိုင်ငံအပေါ် ICJ နိုင်ငံတကာတရားရုံးမှာတရားစွဲထားတာကိုရင်ဆိုင်ဖို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ကိုယ်တိုင်သွားရောက်ဖို့စီစဉ်ထားပြီးတမတော်ကလည်းပူးပေါင်းဆောင်ရွက်မယ့်အကြောင်းပြောဆိုထားပါတယ် ICJ ICC တို့လိုနိုင်ငံတကာဥပဒေရေးရအဖွဲ့အစည်းတွေအပါအဝင်မြန်မာနိုင်ငံအပေါ်ဖိအားတွေကြောင့်အစိုးရနဲ့စစ်တပ်အကြားပူးပေါင်းဆောင်ရွက်မှုတွေအားကောင်းလာနိုင်ပါသလားပြန်လည်သိမြတ်ရေးပြည်တွင်းညီညွတ်ရေးစတဲ့ပြည်တွင်းနိုင်ငံရေးအပေါ်အကောင်အဆိုးဘလို့အကျိုးဆက်တွေတက်ရောက်လာနိုင်ပါသလဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်ပါဝင်ဆွေးနွေးမေးမြန်းလူသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုချုပ်တင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေချုပ်တင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါရစေ
။ဟောရှင်နေနေကျွန်တော်တို့ရဲ့တိုက်ရိုက်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်လိုပါတယ်။ VOA ကနေခြားသာရင်းနေညနေခင်းသတင်းတွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုတစ်ခါတော့ရှမ်းပြည်နယ်မြောက်ပိုင်းဘက်ကသတင်းပုတ်ကိုပြောပြကြပါရစေ။ချန်ပီယံမြောက်ပိုင်းစီပေါ်မြို့နယ်တွင်နှုံမ26ရက်နေ့ကမြေမြိုင်မိုင်းထိပ်ပြီးတည်ဆုံးခဲ့တဲ့ဂျမနီနိုင်ငံသားအတွက်ဝန်내ကြောင်းဂျမနီတန်ယုံကထုတ်ပြန်သလိုဂျမနီတန်မကြီးကိုယ်တိုင်လည်းတည်ဆုံးသူကိုကြိုဖို့ချန်ပီယံကိုရောက်ရှိနေပါရစေ။မြန်မာအစိုးရတာဝန်ရှိသူတွေကတော့ဂျမနီနိုင်ငံသားတည်ဆုံးရတဲ့ကိစ္စမှာအစိုးရအနေနဲ့ကန့်သတ်နေရတဲ့ကိုကြိုတင်သတိပေးထားတာဖြစ်လို့ခွင့်မပြုဘဲသွားလာတဲ့သူတွေမှာတာဝန်ရှိကြောင်းပြောပါရစေ။ဒီအကြောင်းကိုတော့နောက်နဲ့ပတ်သက်ပြီးတော့ဒီနောက်ဆုံးအခြေအနေကိုမေးမြန်းထားတဲ့ VOA မြန်မာပိုင်းသတင်းတော့ကိုဇော်ထက်ခပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ
။ရှမ်းပြည်နယ်မြောက်ပိုင်းအထူးသဖြင့်တိပေါ်ကြောင်မဲနန်းဆန်တဝိုင်းမှာဖြစ်ပွားနေတဲ့တပ်မတော်နဲ့မြောက်ပိုင်းလက်နက်ကိုင်ဖွဲ့တွေနဲ့တိုက်ပွဲတွေကြောင်းနိုင်ငံခြားခီးသွွားဧည့်သည်တွေမသွားရတဲ့နေရာတွေကိုအစိုးရကကန့်သတ်ထားကြောင်းအခုမိုင်းထိတည်ဆုံးခဲ့တဲ့ဂျာမနီနိုင်ငံသားဟာကန့်သတ်နေမည်ကိုကြော်လွန်ပြီးသွားခဲ့ကြောင်းရှမ်းပြည်နယ်ဟိုတယ်နဲ့ခီးသွွားလာရေးညွှန်ကြားမှုဦးစီးဌာနညွှန်ကြားရေးမှူးဦးထင်အောင်နိုင်က VOA ကိုအခုလိုပြောပါတယ်
ဒီကတော့ဧည့်သည်ကလိုတာပေါ့ဧည့်သည်က information ကိုသူမတော်ဘူးဆိုနေတယ်သူသိဖို့သူဖုန်းတန်းမှာလေသူတို့လည်းဟိုတယ်ဒီမှာအဆက်ထားပြီးကတော့ဧည့်သည်ကိုလည်းသူတို့က second one နဲ့သူတို့ရှင်းပြထားတယ်လေဒါပေမဲ့သူတို့ကလည်းအဲ့ဒါကိုသူတို့သဘောနဲ့သူတို့ဖတ်သွားကြတာပေါ့လူတွေကနေပြီးတော့မှဆိုင်ကျငှားတဲ့သူတယောက်ဆိုနေဆိုင်ကျငှားသွားတယ်ပြောဟိုတယ်မှာတဲရင်းနဲ့သွားတာမျိုးဟိုတယ်ကချက်ောက်လုပ်သွားပြီညနေရောက်ရင်ညနေကားနဲ့သူတို့ကအဲ့ရပြန်လာရင်ညနေကားနဲ့သူကမန်လေးဆင်းဖို့သူကလက်မကြောက်လှုပ်ထားတယ်အဲ့ဒီမှာတော့နည်းနည်းလေးရှုပ်ကြည့်တယ်လေဒီမှာကတည်းကဒါလေးရှိတယ
်ခရီးသွားလုပ်ငန်းတွေအနေနဲ့အစိုးရကန့်သတ်ထားတဲ့နေရာဒေသတွေကိုခရီးစဉ်ရောင်းပေးရမျိုးမရှိပေမဲ့တချို့အဲလန်းညွန့်တွေကလိုက်နာတာမျိုးမရှိပဲနိုင်ငံခြားဧည့်သည်တွေကိုခေါ်ဆောင်သွားတာမျိုးရှိကြောင်းခရီးသွားလုပ်ငန်းရှင်တချို့ကဆိုပါတယ်ဒါဟာခရီးသွားလုပ်ငန်းကျဆင်းနေတဲ့ကာလမှာတက်ရောက်မှုတစုံတရာရှိနိုင်ကြောင်းမြန်မာနိုင်ငံခီးသွွားလုပ်ငန်းရှင်များအသင်းဥရောပဒေသခီးသွွားမြင့်တင်ရေးအဖွဲ့ဝင်တဦးဖြစ်တဲ့ဒေါ်ကေသွဲစုက VOA ကိုပြောပါတယ်
ပြဿနာဆပြီးတော့ဖြစ်တဲ့အချိန်အားဆပြီးတော့ပြည်ဦးနေမှာဘုံဘလက်ဖြစ်တဲ့အချိန်အားဆပြီးတော့ government ကလည်းအလတ်လုပ်ထားတယ်ထော်တယ်ခီးဝင်ကြီးဌာနကလည်းဒီဒေသတွေကိုကြီးသွားဧည့်သည်မသွားဖို့ဆိုပြီးတော့ဟိုကျမတို့တားမြစ်ထားတာရှိရယ်ဆားရေးရှိရယ်လीအဲ့အချိန်အားဆပြီးတော့ကျမတို့ဒီတိုးအုပ်ဒေသတွေကတော့လုံးဝမရှောင်းဒီဘောလည်းမရှောင်းဘူးဒီဟိုဘက်ပိုင်းနေလည်းမရှောင်းဘောအလတ်လုပ်ထားတဲ့ကြားတွေကနေဧည့်သည်တွေသွားတာတော့သွားတဲ့သူပါပဲအမကတော့တာဝန်ရှိတယ်လို့ထင်တယ်အဲ့ဒီကိုဧည့်သည်တွေကိုခေါ်သွားရပေးတဲ့လူ guide တွေပေါ့နော်အဲတို့ကုမ္ပဏီဆိုလို့ရှိရင်လည်းတို့ကုမ္ပဏီပေါ့အဲ့ဒီသူတွေသာလည်းတာဝန်ရှိတယ်လို့အမကတော့ယူဆတယ
်2016ခုနှစ်တုန်းကလည်းဂျာမနီခီးသွားနှစ်ယောက်မြေမြုပ်မိုင်းကြောင့်ထိခိုက်ဒဏ်ရာရခဲ့ကြောင်းရှားမိနယ်အစိုးရအဖွဲ့တာဝန်ရှိသူတို့ကပြောပါတယ်ဂျာမနီတန်မတ်ကြီးပြီးတော့တိတ်ဆုံးသူဂျာမနီနိုင်ငံသားနဲ့ပတ်သက်သူတွေဟာဒီနေ့နိုဝင်ဘာ28ရက်ညနေပိုင်းမှာရှမ်းမီနယ်ကိုရောက်ရှိနေပါတယ်။သူ့ကိုတကြိုပြီးသွားရင်တော့အယိုးပြအိုးကိုပြန်ယူဆောင်သွားမှာဖြစ်ပါတယ်။ဂျာမနီတန်ရုံထုတ်ပြန်ချက်မှာတော့မြေမြုံမိုင်းအုံပြုမှုတားဆီးရေးအတွက်မြန်မာအစိုးရနဲ့လက်နက်ကိုင်အဖွဲ့အစည်းတွေပူးပေါင်းဆောင်ရွက်ဖို့ဂျာမန်တန်မတ်ကြီးသောမတ်နိုင်စင်ကအနေနဲ့အရင်ကတည်းကတိုက်တွန်းခဲ့ပူးကြောင်းကိုလည်းဖော်ပြထားပါတယ်။
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ်။ Android စနစ်သုံးဖုန်းတွေရော iOS စနစ်သုံးဖုန်းတွေအတွက်ပါ VOA Burmese app ရှိပါတယ်။ Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Burmese app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအဆင်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်။ VOA Burmese app နဲ့ပတ်သက်လို့ပိုကောင်းအောင်အကြံပြုချင်တဲ့ဆိုရင်လည်း burmese@voanews.com ကို email ရေးသားပေးပို့နိုင်ပါတယ
်။ဖေမြန်မာပိုင်းရဲ့ဂျာတာရီနေ့ညနေခင်းအစီအစဉ်တွေကို line no media 19.25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ကျွန်တော်အခုထုတ်လွှင့်ပေးနေတဲ့ VOA ညနေပိုင်း radio အစီအစဉ်ပြီးပြီးချင်းမှာပဲ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9:00နာရီကနေ 9:00 နာရီခွဲအထိတိုက်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ VOA မြန်မာပိုင်းအစီအစဉ်ကနေထုတ်လွှင့်နေတဲ့အစီအစဉ်တွေကိုကျွန်တော်ရဲ့ internet ဆာမျက်နှာနဲ့ Facebook ဆာမျက်နှာတို့မှာလည်းအလွယ်တကူနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ။အခုတော့သတင်းချင်းချုပ်ကိုကိုအောင်လုံကတက်လက်ချင်ညာပေးมาဖြစ်ပါတယ်
။ဟောင်ကောင်ဒီမိုကရေစီဥပဒေကိုအမေရိကန်သမ္မတဒေါ်နယ်ထရန့်လက်မှတ်ရေးထိုးတည်ပြလိုက်တဲ့အပေါ်အပြင်းထန်ခန့်ခွက်တဲ့အကြောင်းတရုတ်နိုင်ငံကအမေရိကန်သမ္မတကြီးကိုဒီကနေ့ပဲဆင့်ခေါ်ပြောဆိုလိုက်ပါတယ်။တရုတ်နိုင်ငံပြည်တွင်းရင်းကိုပြင်းပြင်းထန်ထန်ဆွတ်ဖက်တဲ့လုပ်ရဖြစ်တယ်လို့နိုင်ငံတကာဥပဒေကိုအကြီးအကျယ်ချိုးဖောက်လုပ်တဲ့ဖြစ်တဲ့အကြောင်းအမေရိကန်သမ္မတကြီးတယ်ရီ ဘရန်စတက်ကိုတရုတ်ဒုတိယနိုင်ငံခြားရေးဝန်ကြီးလီယွန်ချန်းကပြောဆိုလိုက်တဲ့အကြောင်းနိုင်ငံခြားရေးဝန်ကြီးဌာနကြီးညာချက်မှာဖော်ပြလိုက်တာပါ။နိုင်ငံဆက်ဆံရေးမတိခိုက်အောင်အမေရိကန်ကဥပဒေကိုလက်တွေ့အကောင်အထည်မှာဖော်ဖို့လဲတရုတ်ဒုတိယနိုင်ငံခြားရေးဝန်ကြီးကတိုက်တွန်းခဲ့ပါတယ်။ဟောင်ကောင်မှာဒီမိုကရေစီရဲ့လှုပ်ရှားသူတွေကိုအားပေးထောက်ခံတဲ့ဥပဒေမူကြမ်းတစ်ခုကိုတော့သမ္မတထရန့်ကမနေ့တုန်းကပဲလက်မှတ်ရေးထိုးအတည်ပြုလိုက်တာပါ။မြန်မာနိုင်ငံကမစ်ဆိုင်းတုံးမြောက်ကိုရီးယားနိုင်ငံကမစ်ဆိုင်းတုံးဖြစ်ပုံရတဲ့တုံးတစ်ခုကိုဒီကနေ့ပဲပြစ်လွတ်လိုက်ပါတယ်။နျူကလ িয়ার ရေးဆက်လက်ပြီးဆွေးနွေးနေတဲ့ဆိုရင်တော့အမေရိကန်ဘက်ကဒီနှစ်မကုန်ခင်မှာသဘောထားပြောင်းမှုမြောက်ကိုရီးယားကတောင်းဆိုထားတဲ့အချိန်မှာပဲအခုလိုနောက်ထပ်တုံးတွေပြစ်လွတ်ဆန့်သတ်လိုက်တာလည်းဖြစ်ပါတယ်။ဒီကနေ့မြောက်ကိုရီးယားဒေသစံတွေညနေ 9:00 လောက်မှာ South Hamyeon ခရိုင်ကနေအရှိတ်ဘက်ကန်ယူရန်ပင်လယ်ကိုမြောက်ကိုရီးယားကဒုံးနှစ်စင်းဆန့်သတ်ပြစ်လွတ်ခဲ့တဲ့အကြောင်းတောင်ကိုရီးယားစစ်တပ်ကပြောဆိုခဲ့တာဖြစ်ပါတယ်။အပြင်နေရာနိုင်ငံမှာဆက်စုနှစ်တွေနဲ့အတွင်းမှာအဆိုးအဝါဆုံးငလျင်တန်းကြောင့်တည်ဆုံးသူရေထွက်ဟာ40လောက်တိရှိသွားပါပြီ။အပြည့်စည်ရောက်ကနေအလောင်း10လောင်းကိုညလုံးကဆွဲထုတ်နိုင်ခဲ့တာကြောင့်တည်ဆုံးသူ40တိရှိသွားတဲ့အကြောင်းကာဝေးဝန်ကြီးဌာနကဒီနေ့ပဲအတည်ပြုပြောဆိုလိုက်တာဖြစ်ပါတယ်။
တရင်ချင်းချုပ်ကိုကိုအောင်လွင်ဦးကြီးညာပေးခဲ့တာဖြစ်ပါတယ်။ဒီညနေ့အစည်းအဝေးထုတ်လုပ်ရေးမှုကမတ်စုမြတ်မွန်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ဂျိုဂယ်ဖြစ်ပါတယ်။ View American အတန်းညာပိုင်းမြန်မာဘာသာအစည်းအဝေးကိုတော့မြန်မာစံတော်ချိန်ည9:00ကနေ10:00အထိ line meter 25 32 51နဲ့ line meter 190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ View ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်။သောရရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာ။ကျွန်တော်ရန်နိုင်ပါ။
This program has come to you from the Voice of America, Washington. Thank you.